မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝမ်ရဲ့ဖေရူမေခွဲအကိုဖြစ်သူပြီးခဲ့တဲ့လတဲ့သေဆုံးမှုနဲ့ဆက်နွယ်ပြီးတန်မြတ်ရှိသူဖြစ်ထိမ့်သိမ်းထားတဲ့မြောက်ကိုရီးယားနိုင်ငံသားတူကိုမလေးရှားအနာဘက်နေနေရပြန်ဖို့စီစဉ်နေပါတယ်မလေးရှားနိုင်ငံကွာလာလမ်ပါလေးစိတ်မှာဖေဖော်ဝါရီ13ရက်နေ့ကကင်ဂျွန်နန်းသေဆုံးခဲ့ပြီးတဲ့နောက်အသက်45နှစ်အရွယ်မြောက်ကိုရီးယားနိုင်ငံသားရီချုံချိုကိုတရင်းနှစ်ပတ်နေပတ်ကြာထိမ့်သိမ်းထားတာပါတရားစွဲဆိုအရေးမြူပဲထိမ့်သိမ်းထားနိုင်တဲ့အချိန်ကာလတိတ်မကြံတော့သလိုတရားစွဲနယ်လောက်တဲ့အထောက်အထားခံရလုံလုံလည်းမရှိတော့တဲ့အတွက်နေရပြန်ဖို့ရမှာဖြစ်တဲ့အကြောင်းမလေးရှားရှိနေချုပ်မိုဟာမက်အပန်တီအာလီကဒီကနေ့ပဲပြောဆိုလိုက်တာပါအမှုမှာအဓိကတန်ရရှိသူနှုတ်ဖြစ်တဲ့အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူစစ်တီအစီယာနဲ့ဗီယက်နမ်နိုင်ငံကအသက်28နှစ်အရွယ်ဒွန်သွန်ဟောင်တို့နှုတ်ကိုတော့မနေ့တုန်းကပဲလူသတ်မှုနဲ့ဆွဲချက်တင်ခဲ့တာပါသူတို့နှုတ်ဦးဆုံးကတော့ဟာတာရုပ်မြင်တန်ရအစီအစဉ်တစ်ခုမှာတရုတ်ဆောင်ခဲ့ရတာလို့ယုံကြည်ထားပြီးအပြစ်မရှိကြောင်းလည်းပြောဆိုထားကြပါတယ်လူသတ်မှုအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးတရားထိကြခံရနိုင်ပြီးအပြစ်လာမှာသူတို့နှုတ်ကိုတရားရုံးတင်စစ်ဆေးမှလည်းဖြစ်ပါတယ်သူတို့နှုတ်ကလေးစိတ်လုံခြုံရေးဗီဒီယိုမှတ်တမ်းတွေမှာတည်ဆုံးသူကင်ဂျုံနဲ့မျက်နှာပေါ်ကိုအဝတ်တစ်ခုနဲ့အုပ်ပြီးလေးစိတ်ကနေထွက်ခွာသွားတဲ့အမျိုးသမီးနှုတ်ဖြစ်တဲ့အကြောင်းဆွဆွဲခံထားရတာပါဒီနောက်မိနစ်20လောက်အကြာမှာပဲကင်ဂျုံနဲ့တည်ဆုံးရပြီးမလေးရှားအနာဘက်ကတော့သူဟာအာယုံရောထိခိုက်စေတဲ့VX တရုတ်စိတ်ကြောင့်တည်ဆုံးခဲ့ရတယ်လို့လည်းပြောဆိုထားပါတယ်